ဒီသင်ငန်းဆောင်မှာတော့ကျမတို့ဝါကြတဲ့စာပိုက်တွေဖွဲ့စည်းပုံကြောင့်နဲ့စာပိုက်တွေရဲ့စုလိုရင်းကိုဘယ်မှတွေ့နိုင်တယ်လဲဆိုတာပြောပြသွားမှာဖြစ်ပါတယ်။ကိုဖက်လိုက်တဲ့စာကိုတေချာနားလည်ဝေဖန်ဆန်းစစ်နိုင်ဖို့စာကြောင်းစာပိုက်တွေကိုဘယ်လိုရေးတယ်လဲဆိုတာကိုနားလည်ဖို့အရေးကြီးတယ်။ဒီစာကြောင်းစာပိုက်တစ်ခုမှာကိုပြောချင်တဲ့အကြောင်းအရာကိုဘယ်လိုဝါကြဖွဲ့ပြီးဘယ်လိုထားမလဲဆိုတာကိုသိဖို့လိုအပ်ပါတယ်။ဒီစာကြောင်းစာပိုက်ဖွဲ့စည်းပုံကိုနားလည်မှပဲရှင်းလင်းကောင်းမွန်တဲ့စာကိုရေးနိုင်တယ်လို့စာဖတ်တဲ့အခါလည်းနားလည်ဖို့လွယ်ကူပါတယ်။စာပိုက်တစ်ပိုက်မှာဝါကျထားသူမကောင်းရင်ကိုပြောခြင်းနဲ့ကိုဆိုလိုခြင်းနဲ့ဆိုလိုရင်းကိုရအောင်ပြောနိုင်ဖို့ရေးနိုင်ဖို့မလွယ်ကူပါဘူး။ဥပမာတရရောက်ကိုကျမတို့လက်ညွန်နေပဲဆိုပါစို့။လက်ညွန်တဲ့အခါ Is the third office on the left on the corridor?You need the X building that's 3 blocks down from here. It's on the second floor. လောပြောလို့ရှိလို့ရှိရင်လိုရင်းနေရာကိုရောက်ပြီမဲ့နားထောင်ရတဲ့လူတွေတိတ်မရှင်းလင်းလှပါဘူး။အဲ့ဒီလိုပြောမဲ့အစား3 blocks down from here is the X building. Go to the second floor. It's the third office on the left. လောပြောလိုက်လို့ရှင်ပိုထိရောက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒုတိယလမ်းညွန်ချက်မှာတည်ထားတဲ့အကြောင်းအရာဖြစ်တဲ့လက်ရှိရောက်တဲ့နေရာကနေစတယ်ပြီးတော့သွားရမယ့်အစာအုပ်အထက်ကိုပြောတယ်ပြီးရင်ယုံခန့်နေရာကိုပြောတယ်ဒီတော့ဖတ်တဲ့လူနားထောင်တဲ့လူကနားလည်ရလွယ်ကူပါတယ်ဒီဥပမာကိုကြည့်ရင်ကျမတို့ဒီဝါကျအထားသူဖွဲ့စည်းပုံဟာစာကိုရှင်းလင်းအောင်ရေးနိုင်ဖို့ပြောနိုင်ဖို့ရေးပါတဲ့အကြောင်းကိုသိနိုင်ပါတယ်ဒီတော့ကျမတို့ဝါကျတစ်ခုမှအကြောင်းအရာတွေဘယ်လိုထားသူတယ်လဲဆိုတာကိုကြည့်ကြည့်ရအောင်နော်ဝါကျတစ်ခုမှာအကြောင်းအရာ information structure ကို theme နဲ့ range ဆိုပြီးနှစ်ပိုင်းခွဲထားပါတယ်။ကျမတို့သိကြတဲ့အတိုင်းဝါကျတစ်ခုမှာအခြေခံအစိတ်ပိုင်းတွေအားဖြင့် subject verb object adverb ရစတဲ့အစိတ်ပိုင်းတွေပါပါတယ်။ဒီတော့ဒီ subject verb object adverb ရစတဲ့အစိတ်ပိုင်းတွေကို theme မှာ theme လားဒါမှမဟုတ်ring မှာ theme လားဆိုတာကိုကျမတို့သိဖို့လိုအပ်ပါတယ်ဝါကျအစိတ်ပိုင်းထဲမှာတည်ထားပြီးသားအကြောင်းအရာကို theme မှာထည့်ပြီးတော့ပြောချင်တဲ့အကြောင်းအရာအစ်ကိုမှကျမတို့ ring မှာထည့်ပါတယ်ဒါကြောင့်ဝါကျရဲ့ဘယ်အစိတ်ပိုင်းမဆို subject verb adverb ရဲ့ဘယ်အစိတ်ပိုင်းမဆို theme ဖြစ်နိုင်တယ်လို့ ring လည်းဖြစ်နိုင်ပါတယ်အဲ့ဒါကတော့စာရေးတဲ့လူရဲ့ပြောချင်တဲ့အကြောင်းအရာပေါ်မှာပဲမူတည်ပါတယ်ကျမတို့ဥပမာတချို့ကြည့်ကြည့်အောင်เนาะကျမတို့တရုတ်ပြည်နောက်ပိုင်းမှာအာငလင်လောက်တယ်ဆိုတဲ့အကြောင်းကိုစာရေးတဲ့လူကဝါကျတစ်ခုအနေနဲ့ပြောချင်တယ်ဆိုပါစို့စာရေးတဲ့လူကဒီ strong earthquake struck western china on monday morning လို့ပြောလိုက်လို့ရှိလို့ရှိရင်ဒီဝါကျမှာတင်းက a strong earthquake ဖြစ်ပြီးတော့ rain ထဲမှာ struck western china on monday morning ဆိုတဲ့အစိတ်ပိုင်းတွေပါမှာဖြစ်ပါတယ်ဒီဝါကျမှာဒီ a strong earthquake ငလင်းလောက်တဲ့ဆိုတဲ့အကြောင်းအရာကလူတွေတီးထားပြီးသားအကြောင်းအရာလို့စာရေးတဲ့လူကယူဆပြီးတော့သူပေးချင်တဲ့ပြောချင်တဲ့အကြောင်းအရာတစ်အဓိကအကြောင်းအရာကတော့ဘယ်နေရာမှာငလင်းလောက်တယ်လဲဘယ်အချိန်မှာငလင်းလောက်တယ်လဲစတဲ့အကြောင်းအရာတွေပါအဲ့ဒါကြောင့်ဒီအကြောင်းအရာတွေကို struck western china on monday morning ဆိုတဲ့အစိတ်ပိုင်းတွေကိုစာရေးတဲ့လူက rain ထဲမှာထည့်ထားပါဒီအကြောင်းအရာကိုပဲကျမတို့နောက်တစ်မျိုးပြန်ပြောင်းပြောမယ်ဆိုရင်စာရေးတဲ့လူက Western China a strong earthquake struck on Monday morning လို့ပြောမယ်ဆိုရင်တော့ဒီနေရာမှာ theme က Western China ဖြစ်သွားပြီးတော့ rain ထဲမှာ a strong earthquake struck on Monday morning ဆိုတဲ့အစိတ်ပိုင်းနေပါမှာဖြစ်ပါတယ်ဒီဝါကျမှာတော့စာရေးတဲ့လူကသူပြောချင်တဲ့အကြောင်းအရာအစ်ကတော့ဒီငလင်းတစ်ခုတလင်းလာနေမနဲ့မှာလှုပ်တယ်ဆိုတဲ့အကြောင်းအရာကိုပြောချင်တာပါဒါကြောင့်ဒီအကြောင်းအရာကိုအာစာရေးတဲ့လူက rain ထဲမှာထည့်ထားပါတယ်ဒီအကြောင်းအရာကိုပဲနောက်တစ်မျိုးကျွန်တော်တို့ပြောချင်တယ်ဆိုလို့ရှိရင်တတိယဝါကျမှာ on monday morning a strong earthquake struck western china လို့ပြောရဲဆိုလို့ရှိရင် adverbial clause ဖြစ်တဲ့ monday morning က ထရိန်ဖြစ်ပြီးတော့ rain ထဲမှာတော့ a strong earthquake struck western china ဆိုတဲ့အစိတ်အစိတ်ပိုင်းတွေပါမှာဖြစ်ဒီဝကြမှာတော့စာရေးတဲ့လူကတလင်းလာနေမနက်မှာဘာဖြစ်တယ်လဲဆိုတာကိုပြောချင်တာပါဒီဥပမာဝကြတွေထည့်ရင်တိထားပြီးသားအကြောင်းအရာတွေတိထားပြီးသားအကြောင်းအရာသိမ်းထဲမှာ subject verb object adverbial ရဲ့ဘယ်ဟာဘယ်အစိတ်ပိုင်းမဆိုပါနိုင်သလို rain ထဲမှာလည်း subject verb object ဘယ်အစိတ်ပိုင်းမဆိုပါနိုင်ပါလေဒီဝါကျရဲ့ဖွဲ့စည်းပုံကဘလို့ဘယ်အစိတ်ပိုင်းကိုဘယ်နေရာမှာထားမလဲဆိုတာကတော့ကိုပြောချင်တဲ့အကြောင်းအရာပေါ်မှာမူတည်ပြီးတော့ဝါကျတိဆောက်ပုံကကွဲပြားသွားမှာဖြစ်ပါတယ်ဝါကျပြီးတော့ကျမတို့စာပိုက်ဖွဲ့စည်းပုံကိုကြည့်ကြည့်အောင်နော်စာပိုက်တစ်ခုမှာအကြောင်းအရာဝါကျတွေကိုဘလို့ထားသူတယ်လဲဆိုတာကိုကျမတို့ကြည့်ကြည့်အောင်စာပိုက်ဖွဲ့စည်းပုံလို့ပြောမယ်ဆိုလို့ရှိရင်စာပိုက်တွေမှာ thematic development နဲ့ progress structure နှစ်မျိုးစလုံးကိုကျွန်တော်တို့နားလည်ဖို့လိုပါတယ်။စာကြောင်းတစ်ကြောင်းရဲ့ theme ဆိုတာကတော့ပြောချင်တဲ့အကြောင်းအရာဖြစ်ပြီးတော့ဒီ theme ကလူတမမဟုတ်အဖြစ်ပြန်နှစ်ခုစလုံးဖြစ်နိုင်ပါတယ်။ thematic development စာပိုက်ရဲ့ thematic development ဆိုတာကတော့ဒီစာကြောင်းတစ်ကြောင်းရဲ့ပြောချင်တဲ့အကြောင်းအရာ theme ကိုအဓိကထားစဉ်းစားတာမဟုတ်ပဲစာပိုက်တစ်ပိုက်လုံးမှာပါတဲ့ themes တွေဆက်ဆက်မှုရှိအောင်ထည့်သွင်းစဉ်းစားတာဖြစ်ပါတယ်ဒီပြောချင်တဲ့အကြောင်းအရာ theme ကလူဒါမမော့အဖြစ်ပြက်တွေကစာပိုက်တစ်ပိုက်လုံးမှာဆက်ဆက်နေတာကို thematic development လို့ခေါ်ပါတယ်ဒီစာပိုက်တွေမှာ thematic development လို့ခေါ်တဲ့အကြောင်းအရာဆက်ဆက်မှုရှိမှစာပိုက်ကတချစ်လေးလေးနဲ့ကိုပြောချင်တဲ့ဆိုလိုရင်းကိုရောက်အောင်ပြောနိုင်တာဖြစ်ပါတယ်။ကဲကျမတို့ဥပမာတစ်ခုကိုကြည့်ကြည့်ရအောင်နော်။
Anti-apartheidist Nelson Mandela died on December 5th, 2013. Mandela, also affectionately known as Mandiver, spent 27 years in prison, many of them on Robben Island, before his release in 1990.He went on to become the first president of South Africa in fully democratic post-apartheid era, serving from 1995 to 1999.
ဒီစာပိုက်ရဲ့အစားအကြောင်းတွေကိုကြည့်ရင်ဒီစာပိုက်မှာပါတဲ့ဝါကျ၃ကြောင်းလုံးမှာအကြောင်းအရာ theme တစ်ခုတည်းဖြစ်တဲ့ Nelson Mandela အကြောင်းကိုပဲပြောထားတာတွေ့ရပါတယ်။ပထမဝါကျမှာ theme က anti-apartheidist Nelson Mandela ဒုတိယဝါကျမှာ Mandela ဆိုတော့ဒီဝါကျ၃ကြောင်းဒီစာပိုက်မှာပါတဲ့ဝါကျ၃ကြောင်းလုံးမှာ themes တစ်ခုတည်းဖြစ်တဲ့ Nelson Mandela အကြောင်းကိုပဲပြောထားပြီးတော့ rain ထဲမှာပါတဲ့ information တွေကတော့သူသေးတဲ့အကြောင်းသူထောင်ကျတဲ့အကြောင်းသူသမဒဖြစ်တဲ့အကြောင်းစသဖြင့်အကြောင်းအရာမျိုးစုံကိုပြောထားတာတွေ့နိုင်ပါတယ်ဒီတော့စာပိုက်တစ်ပိုက်မှာ themes တစ်ခုတည်းကိုပဲထက်ခါထက်ခါသုံးခြင်းအပြင်ဒီစာပိုက်မှာเจ้าหยาดิทุกคนทุกคู่ဆက်ဆက်မှုရှိပြီးတော့ thematic development ရှိတယ်လို့ပြောလို့ရပါတယ်ဒီတစ်ခါတော့ကျမတို့ progress structure ကိုကြည့်အောင်เนาะ progress structure နဲ့ပတ်သက်ပြီးတော့ Walter Nash ကတော့ progress structure ကို the step the stack the chain the balance ဆိုပြီးတော့၄မျိုးခွဲခြားထားပါတယ်ပထမတစ်မျိုးကတော့ the step လို့ခေါ်ပါတယ်The step စာပိုက်ပုံစံကတော့ thematic development ထက်ဖြစ်တဲ့ဖြစ်စဉ်တစ်ခုကိုတဆင်ပြီးတဆင်ပြောပြတဲ့ပုံစံမျိုးပါ။ဥပမာဟင်းချက်တဲ့ recipe အကြောင်းကိုအဆင့်ဆင့်ပြောသလိုမျိုးပေါ့။ပထမစီးထည့်မယ်။စီးပူရင်အသားထည့်မယ်။စသဖြင့်ဖြစ်စဉ်တွေကိုအဆင့်ဆင့်အတိုင်းအစီအစဉ်အတိုင်းပြောပြတာမျိုးပါ။ဒါကြောင့် the step ပုံစံမှာတော့ first next last another then finally before စတဲ့အစီအစဉ်တွေအစစ်စင်ကိုပေါ်ပြတဲ့စကားလုံးတွေစကားဆက်တွေကိုအများသောအားဖြင့်သုံးလို့ရှိပါတယ်ဒုတိယ paragraph ပုံစံမျိုးကိုတော့ the stack လို့ခေါ်ပါတယ် the stack ကတော့ပြောချင်တဲ့ဆိုလိုရင်းကိုအကြောင်းအရာအချက်လက်တွေကိုသုံးပြီးပေါ်လွင်အောင်ရေးသားတာမျိုးပါ the stack ကအများသောအားဖြင့် topic sentence နဲ့စလို့ရှိပါတယ်ပြီးတော့ topic sentence မှာပါတဲ့အဓိကအကြောင်းအရာပေါ်လွင်အောင်အထောက်ထားအချက်လက်အသေးစိတ်တွေသုံးပြီးဖော်ပြတာမျိုးပါအထောက်ထားအချက်လက်တွေကလည်းတစ်ခုနဲ့တစ်ခုတိုးချောင်းစီလျော်မှုရှိပါတယ် အထောက်ထားအချက်လက်တွေတစ်ခုထပ်ပို့ပြီးတော့အထောက်ထားအချက်လက်တွေကိုပေးတဲ့အခါမှာ the step survive ပုံစံမှာfirst of all moreover in addition စတဲ့စကားဆက်တွေကိုသုံးပြီးတော့တစ်ခုထပ်ပို့တဲ့အထောက်ထားအချက်လက်တွေကိုထည့်သွင်းဖော်ပြပြီးတော့ပေးလေရှိပါတယ်။ survive တစ်ပိုင်းမှာပြောကျင်တဲ့အဆိုတစ်ခု exposition တမမဟုတ် argument ကိုဖော်ပြတဲ့နေရာမှာ the step survive ပုံစံကိုသုံးလေရှိပါတယ်။ဆေးလိပ်တောက်ခြင်းရဲ့ဆိုးကျိုးကြောင့်ကို the step survive ပုံစံရေးကျင်နေဆိုပါစို့။ကျမတို့ topic စံတန်းဖြစ်တဲ့ဆေးလိပ်တောက်တာကလူတွေရဲ့ကျန်းမာရေးကိုထိခိုက်စေပါတယ်။ကျန်းမာရေးစားဆောင်တွေပြောကြားချက်အရကတော့ဆေးလိပ်တောက်တဲ့လူတွေဟာပုံမှန်လူတွေထက်နှလုံးရောဂါ၊သွေးကြိုးရောဂါဖြစ်နိုင်ခြေပိုများပါတယ်။ဒါ့အပြင်အာယုံကြောတီရှူးတွေကိုလည်းထိခိုက်စေနိုင်တယ်လို့ဆိုပါတယ်။ပိုပြီးဆိုတာကတော့ဆေးလိပ်တောက်တဲ့လူပြင်ဘေးနားကဆေးလိပ်ငွေ့ရှူးတဲ့လူတွေကိုပါကျန်းမာရေးထိခိုက်စေပါတယ်။ဒါကြောင့်ဆေးလိပ်တောက်တာကဆေးလိပ်တောက်တဲ့လူနဲ့တကွာသူ့ပတ်ဝန်းကျင်မှာရှိတဲ့လူတွေကိုပါကျန်းမာရေးထိခိုက်မှုတွေဖြစ်ပေါ်စေနိုင်ပါတယ်။ဒီစာပိုက်တစ်ခုလုံးမှာဆဲလိတ်တောက်တာမကောင်းဘူးဆိုတဲ့အကြောင်းကိုပဲအထောက်ထားတွေဥပမာတွေသုံးပြီးတင်ပြထားတာပါ။ဒါကြောင့်ဒီ stack survive ပုံစံဟာအကြောင်းအရာပြောခြင်းနဲ့အဆိုတစ်ခုအကြောင်းအရာတစ်ခုကိုအသေးစိတ်အချက်လက်တွေအထောက်ထားတွေပေးပြီးတော့ခိုင်လုံအောင်ပြောပြတဲ့ survive ပုံစံမျိုးပါ။နောက်ဝတ်ချပုံစံတစ်မျိုးကတော့The chain လို့ခေါ်ပါတယ် The chain survive ပုံစံကတော့ chain လို့ဆိုတဲ့အတိုင်းဝတ်ကြတစ်ကြောင်းနဲ့တစ်ကြောင်းဆက်ဆက်နေတာမျိုးပါဥပမာချင်းအကြောင်းပြောတယ်ဆိုလို့ရှိရင်ပထမဝတ်ကြမှာချင်းကဘယ်မှာပေါက်ပွားတယ်လဲဆိုတာကိုပြောရင်ဒုတိယဝတ်ကြကဘာကြောင့်ဒီလိုနေရာတွေမှာချင်းပေါက်ပွားတယ်လဲဆိုတဲ့အကြောင်းကိုစာကြောင်းတစ်ကြောင်းနဲ့တစ်ကြောင်းဆက်ဆက်မှုရှိအောင်ရေးထားတဲ့ပုံစံမျိုးပါနောက်ဆုံးတစ်မျိုးကတော့The balance လို့ခေါ်ပါတယ်။ The balance survive ပုံစံကပြောကျင်တဲ့အကြောင်းအရာဆိုလိုရင်းနဲ့ပတ်သက်ပြီးတော့အထောက်ထားအချက်လက်တွေကိုကွဲပြားတဲ့ရှုထောင့်ကနေမြန်မြန်တတ်တာဖော်ပြတာမျိုးပါ။ The balance survive တွေမှာများသောအားဖြင့် on the other hand by contrast however while စတဲ့စကားဆက်တွေသုံးလို့ရှိပါတယ်။ဥပမာကွန်ပျူတာဂိမ်းကစားတယ်ဆိုတဲ့အကြောင်းအရာတစ်ခုကို balance ပုံစံ The balance ပုံစံ survive ရေးတယ်ဆိုပါစို့။ကင်းကစားတာကကလေးတွေကိုကောင်းတဲ့အလေးထားပေးတဲ့အကြောင်းကိုတင်ပြသလိုမကောင်းတဲ့အလေးထားပေးတဲ့အကြောင်းကိုပါမြတ်မြတ်တတဖော်ပြတဲ့ပုံစံမျိုးပါတခါလေအကြောင်းအရာနှစ်ခုအကြောင်းအရာဆိုလိုရင်းနှစ်ခုကိုမြတ်မြတ်တတဖော်ပြတာမျိုးမဟုတ်ပေအမြင်တစ်ခုကိုအသာပေးပြီးတော့ဖော်ပြတဲ့ပုံစံမျိုးလည်းရှိတတ်ပါတယ်စာပိုက်ပုံစံတွေကိုပြောပြတဲ့အခါဒီတခါတော့ကျမတို့စာပိုက်တစ်ပိုက်ရဲ့အဓိကဆိုလိုရင် main idea အကြောင်းကိုပြောရအောင်နော်စာပိုက်ရဲ့အဓိကဆုလိုရင်းကိုပုံမှန်အားဖြင့်ပထမဆုံးဝတ်ကြမှာတွေ့နိုင်ပါတယ်။ဒါမှမဟုတ်စာပိုက်ရဲ့နောက်ဆုံးစာကြောင်းအနေနဲ့လည်းတွေ့ရတတ်ပါတယ်။ဒီလိုစာပိုက်ရဲ့အဓိကဆုလိုရင်း main idea ကိုပထမဆုံးဝတ်ကြမှာတွေ့ရတဲ့ပုံစံကို deductive လို့ခေါ်ပြီးတော့နောက်ဆုံးစာကြောင်းမှာတွေ့ရတဲ့ paragraph ပုံစံကို inductive လို့ခေါ်ပါတယ်။ဒီလိုအဓိကဆုလိုရင်းကိုပထမဆုံးဝတ်ကြအနေနဲ့တွေ့ရတဲ့ပုံစံကို deductive လို့ခေါ်ပြီးတော့နောက်ဆုံးစာကြောင်းအနေနဲ့တွေ့ရတာကို inductive လို့ခေါ်ပါတယ်။ deductive ပုံစံက inductive ပုံစံထက်ဖတ်ရတာပိုလွယ်ပါတယ်။ဘာဖြစ်လို့လဲဆိုတော့စာပိုက်တစ်ခုလုံးကိုဆုံးအောင်မဖတ်ရသေးခင်ပထမဝတ်ကြကိုဖတ်တာနဲ့တင်ဒီစာပိုက်ရဲ့အဓိကဆိုလိုရင်းကိုနားလည်နိုင်ပါတယ်။ inductive ပုံစံကတော့စာပိုက်တစ်ပိုက်လုံးကိုဆုံးအောင်နားလည်အောင်ဖတ်ပြီးမှဆိုလိုရင်းကိုနားလည်နိုင်မှာဖြစ်ပါတယ်။ဒါကတော့စာပိုက်ရဲ့အဓိကဆိုလိုရင်း main idea ကိုဘယ်လိုရှင်းရမလဲပြမတွေ့နိုင်တယ်လဲဆိုတော့အကြောင်းများပါဒီသင်ခန်းစာမှာအတင်းရှုံးပြောရမယ်ဆိုရင်တော့ကျမတို့ဝတ်ကြတိဆောက်ပုံစာပိုက်တိဆောက်ပုံနဲ့စာပိုက်ရဲ့အဓိကဆိုလိုရင်းကိုပြောပြထားတာပါ